မြန်မာစစ်တပ်ကိုကလေးစစ်သားစုပေါင်း3000ရဲ့လက်နက်ကင်စင်ကနေပစ်ဖြတ်လိုက်ပြီးတော့ကုလတွင်မှုချုပ်ရဲ့အစိုးရကသာမှပြောလိုက်ပါတယ်။ဒါပေမဲ့လည်းဂတိကဝတ်တွေအတိုင်းတပ်မတော်ကဆက်လုပ်ဖို့နဲ့တိုင်းသားဒေသတွေမှာလည်းကလေးစစ်သားအုံပြူရာတွေမရှိအောင်လှုပ်ဆောင်ဖို့လည်းအရပ်ပတ်နဲ့နိုင်ငံရေးအဖွဲ့တွေကတိုက်တွန်းထားပါတယ်။ကျွန်တော်ကတော့ဇောထပ်ပါ။ကလေးတပ်ငယ်များလက်နက်ကင်များနဲ့ပဋိပက္ခဆိုင်ရာ2020ခုနှစ်ကုလအစိုးရကသာမှမြန်မာစစ်တပ်ကိုပြပြလိုက်တာကိုတိုင်းသားလက်နက်ကိုင်အဖွဲ့တချို့နဲ့ကလေးတငယ်ရဲ့အရေးလုံးနေတဲ့သူတွေကကြိုဆိုလိုက်ပါတယ်။ကလေးစစ်သားစုဆောင်းတာရောက်ကြသွားတာစုဆောင်းတဲ့ကိစ္စတွေကိုဖော်ထုတ်ပြီးအစိုးရခပါမယ်ဆိုတဲ့သဘောတူညီချက်ကိုလိုက်လာတာဒီအချက်တွေနဲ့ပြပြလိုက်တာပါ။ဒါပေမဲ့အစိုးရအနေနဲ့အပိပေးတာတွေလုပ်တာတိုင်းသားရေဒီယိုသတင်းဌာနတွေကလည်းအသိပညာပေးတာတွေလုပ်နေပြီမဲ့လေဒီလိုကိစ္စတွေဖြစ်လာရင်တိုင်းခြားမှုအပိုင်းကအခုချိန်ထိအားနည်းနေတယ်လို့Save the Children ရဲ့ကလေးတငယ်ကဝေးဆိုင်ရာအစီအစဉ်မှုဖြစ်သူဒေါ်ညင်းညာဝင်းက VOE ကိုပြောပါတယ်
။အဝင်ရေရှင်တော့လုပ်နေပေါ့နော်။တို့တို့ဘေးဖုတ်တွေထားနေ။တော့ကားစိတ်တွေမြေထားတွေထားပါတော့တို့စစ်တပ်သားတွေမှာလည်းဘေးဖုတ်တွေထားနေ။တို့တော့လည်းဒီဘလောက်ရှိပေါ့နော်။ဒီအောက်ချက်လည်းပဲရှိအဝင်ရေရှင်ကကြာတော့လေ။အားနည်းနေတဲ့အတွက်ကြောင့်ကျွန်မမြင်တာကတော့ဒီတိုင်းရင်းသားတွေနေတဲ့နေရာမျိုးတွေမှာဆိုရင်ကတိုင်းရမယ်ဆိုတဲ့ဟာမျိုးကလည်းအဝဲဖြစ်လာမှုဖြစ်လာလေဒါစစ်တမ်းတောက်တာမရှိဘူးပြောရမယ်ဆိုရင်လေသူချလိုက်တော့မှတော့ဒီကလေးစစ်သားအုံကြည့်တာဒါမှမဟုတ်ရှင်ဆူတောင်းတာကရှားမှုမှာဘူးဆိုတဲ့ဟာကိုဥပဒေကပြတ်ချလိုက်တယ်ဆိုတော့ဒါကတော့အတောက်ချက်ပေါ့နော်ရှင်းဆက်ပြီးတော့အဝဲနဲ့လူကြီးများတော့ပို့လို့အောင်လို့ကျွန်မတော့ထင်တယ်ပေါ့နော
်အစိုးရမဟုတ်တဲ့တိုင်းသားလက်နက်ကိုင်တွေကဆိုရင်မွန်ပြည်သက်ပါတီက2000လောက်ကဆွစ်ဇာလန်နိုင်ငံဂျနီဗာကောအဖွဲ့နဲ့ကလေးစစ်သားပုံမပြူရေးကိစ္စကိုလက်မှတ်ရေးထိုးထားပါတယ်။အလားတူပဲရှမ်းပြည်ဒုတိယပါတီရှမ်းပြည်တပ်မတော် RCSS SSC က2019နိုဝင်ဘာ29မှာဂျနီဗာကောအဖွဲ့နဲ့လက်မှတ်ရေးထိုးခဲ့ပြီးကရင်အမျိုးသားဒုတိယပါတီချင်းအမျိုးသားတပ်ဦးပို့ဦးအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်နဲ့ကရင်အမျိုးသားအစည်းအရုံးတို့ကလည်းကလေးတငယ်ကာဝယ်ရေးစာချုပ်မှာအသေးစိတ်လက်မှတ်ရေးထိုးထားတာပါ။မြန်မာစစ်တပ်ကိုကလေးစစ်သားစင်ကနေကုလအဖွဲ့ချုပ်ကပြစ်ဖြတ်လိုက်တဲ့အပေါ်မွန်ပြည်သက်ပါတီကကြိုဆိုလိုက်ပြီးတကယ်တမ်းလဲလက်နက်ကိုင်အဖွဲ့တွေကလက်တွေ့မြေပြင်မှာစာချုပ်သဘောတူညီချက်တွေကိုအသက်ဝင်မှုရှိအောင်လိုက်နာဖို့လိုရလို့ပါတီရဲ့ဗဟိုနိုင်ငံရေးတာဝန်ခံနိုင်အောင်မင်းကြီးက VOE ကိုပြောပါတယ်
ဒါပဲဖြစ်လိုက်တော့ကောင်းပါတယ်ဒါမဲ့လက်တွေ့ကျစဖြစ်ဖို့တော့အရေးကြီးတယ်တကယ်ဒီချင်းစီနေမှာရောတကယ်ခရစ်စတန်မရှိဘူးဆိုတော့ဒါမရှိအောင်တော့ဆက်စစ်ဆက်စစ်ပြီးတော့ဒါပြကော်ဖာလုပ်ဖို့အရေးကြီးတယ်ပေါ့လားကိုယ်လက်မှတ်ထိုးတာပြီးတော့ဘယ်ရင်မလိုက်နိုင်ဘယ်လိုလိယူမှုမလုပ်မလဲဆိုတာလည်းလုပ်ရသေးရမှာပေါ့နော်
နေသားဆောင်တက်ဒီတိုင်းသားလက်နက်ကန်ကြီးချာမှာတော့ကလေးစစ်သားရှိမရှိဆိုတော့အချက်လက်ကောက်ယူရခက်ခဲပြီးစစ်မှုရာမိဘနဲ့အတူလိုက်ပါတာမျိုးသူတို့ရဲ့အမျိုးသားအပေါင်းတွေမှာစေကျော်တက်ရွယ်တွေကိုစစ်ဝတ်ဆောင်နဲ့တင် जा ပေးရမျိုးဒါတွေကကလေးစစ်သားရှိရလို့အထင်မှားစေနိုင်ကြောင်းလက်နက်ကန်အဖွဲ့တချို့ကပြောပါတယ်မြမအမျိုးသားလူ့ကွင်ရေးကော်မရှင်ကတော့အုတ်ထင်းသူသူတို့စီကိုတင် जा လာရင်ကာကွယ်ဦးစီးဌာနနဲ့ညှိနှိုင်းဆောင်ရွက်ပေးရလို့တာဝန်ရှိသူတို့က VOE ကိုပြောပါတယ်လက်နက်ကိုင်ပဋိပက္ခတွေမှာကလေးတွေကိုအုံချတာရတံမို့ကလေးတငယ်ခွင့်ရမြဆိုင်ရာကွန်ဗင်းရှင်းရဲ့နောက်ဆက်တွဲအခြေပြစာချုပ်ကိုလည်းမြန်မာနိုင်ငံက2019နှစ်ကုန်ပိုင်းမှာရေးထိုးထားတာပါစာချုပ်သဘောတူညီချက်မှာဆရှင်နှစ်အောက်တွေကိုတက်အင်အားစုဆောင်းတာမလုပ်ဖို့နဲ့ပြည်တွင်းဥပဒေမှာလည်းသဘောတူထားတဲ့အချက်တွေကိုထည့်သွင်းရမှာဖြစ်ပါတယ်ကုလတွင်မှုချုပ်ရဲ့ကလေးစစ်သားအုံပြုမှုစည်းရင်းထဲမှာမြန်မာတပ်မတော်ကိုပယ်ဖြတ်ထားပြီးမြန်မာနိုင်ငံကတိုင်းရင်းသားလက်နက်ကိုင်အဖွဲ့6ဖွဲ့ကတော့ဒီစည်းရင်းထဲမှာဆက်ရှိနေုံဖြစ်ပါတယ်ကျွန်တော်ကတော့ဇော်ထပ်ပါရန်ကုန်ကနေတရင်ပြပို့ထားတာပါ